America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုဥကြောဇန်သားနဲ့အတူပြပြပေးမှာပါအခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကမြန်မာရောအာဖဂန်နိုင်ငံမှာနိုင်ငံကိုစားပြုမိန့်ခွန်းတွေမပြောကြပါဘူးကံနိုင်ငံကျဲဝန်ကြီးဘလင်ကင်ကမြန်မာစစ်တပ်ကိုအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့မတရားဖန်တာတွေပြန်လွှတ်ပေးဖို့ထပ်လောင်းတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့စီးပွားရေးပမောက္ခရှောင်းတောင်းတော့အတွက်စိုးရင်ကြောင်းဩစတြေးလျအစိုးရကပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမသိနေတဲ့
ကောင်းပါပြီရှင်။နိုင်ငံရေးနဲ့ကပ်ဘေးယောဂါတန်တဲ့မြန်မာနိုင်ငံမှာလောသူတွေကိုကူညီဖို့အတွက်ရန်ပုံငွေမပြည့်မီသေးဘူးလို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်
။ The humanitarian response plan for Myanmar for 2021requires 276.5 million
dollars. ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပါရှင်။သတင်းနဲ့ပြီးမှနားဆင်ချက်ရပါမယ်။ဒီနောက်မှာတော့ပုံမှန်905နဲ့ဖန်ခန့်ထားရသူတွေအမှုထပ်တိုးခံရတဲ့အခြေအနေမန္တလေးကဖန်ခံရပြီးတော့နောက်တနေ့မှာတည်ဆုံရတဲ့ကိုဖက်တီးရဲ့အဖြစ်မိသားစုရဲ့ပြောပြချက်နောက်မလေးရှားရောက်မြန်မာတချို့ကိုဗစ်ကြောင့်တည်ဆုံရမှုအခြေအနေသတင်းဆောင်ပါတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးမှာဖြစ်ပါတယ
်။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကျင်းပြောင်းအထွေထွေညီလာခံမှာတနင်္လာနေ့မင်းကွန်းပြောကြားမှုစီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမိန့်ခွန်းတွေမပြောကြပါဘူး။ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကနှစ်ပတ်လည်မိန့်ခွန်းပြောကြတဲ့အစီအစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာအာဖဂန်ဆိုင်ရာကုလသမဂ္ဂကြီးဂူလမ်အိုက်ဇက်ဇိုင်းမိန့်ခွန်းပြောကြဖို့စီစဉ်ထားတာဖြစ်ပေမဲ့စနေနေ့မှာအစီအစဉ်ကိုဖြတ်သိမ်းကြောင်းအီးမေးလ်နဲ့ကြောင်းကြတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်။အရင်အာဖဂန်ရဲ့အာရှက်ဂန်နီအစိုးရခန့်အပ်ထားတဲ့တမ္မကြီးအိုက်ဇက်ဇိုင်းအနေနဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုဖြစ်နေဆက်ရှိနေပါတယ်။စက်တင်ဘာ20ရက်နေ့ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စီကိုအခုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာပေးပို့ပြီးသူတို့ရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာကီကိုကုလသမဂ္ဂထွေထွေညီလာခံတက်ရောက်စေခြင်းကြောင့်ပြောကြားခဲ့ကြတာပါ။ဒါအပြင်အိုက်ဆက်ဆိုင်ဟာပြုတ်ချသွားတဲ့အာဖဂန်ရဲ့တမ်းမှဖြစ်တာကြောင့်သူ့နေရာမှာမိုဟာမက်ဆူလီဆာဟင်းကိုအစားထုတ်ဖို့အမိစင်းတင်သွင်းကြောင်းလည်းပြောပါတယ်။တာလီဘန်ရဲ့စာကိုအတွင်းမှုချုပ်ရုံးကထရီညီလာခံရဲ့ Credential Committee ကိုဆက်ပြီးပို့ထားတာဖြစ်ပြီးဘယ်သူကိုကုလသမဂ္ဂကိုစားပြုဖြစ်ခန့်မယ်ဆိုတာကိုဒီ Committee ကအောက်တိုဘာဓာတ်မတ်မို့ November မှာဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံကလည်းအလားတူဖြစ်မျိုးကြုံရတာဖြစ်ပြီးလက်ရှိတမ်မကြီးဦးကျော်မုံထွန်းနဲ့ February 1ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကအမည်စင်းတင်သွင်းထားသူဦးအောင်စုရင်တို့နှစ်ဦးတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုဒီ Committee ကနေပဲဆုံးဖြတ်ပေးမှာဖြစ်ပါတယ်
အဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ IS ခေါ်ရဆန်အဖွဲ့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးစစ်ရဇဝမှုဆိုင်ရာစုံလမ်းစစ်ဆေးမှုကိုပြန်လည်လုဆောင်ဝင်ပြုဖို့ ICC ခေါ်နိုင်ငံတကာရဇဝမှုခုံရုံးစစ်နယ်တူကတရားသူကြီးတွေစီမှာတင်းနယ်လာနေတာရှောက်ထားလိုက်ပါတယ် ICC ဟာစစ်တမ်းစစ်နယ်ရဲ့အဖဂန်နစ္စတန်နိုင်ငံအတွက်စစ်ရဇဝမှုဆွဆွဲချက်တွေကိုစုံလမ်းစစ်ဆေးနေတာ15နှစ်ရှိခဲ့ပြီဖြစ်ပေမဲ့အမေရိကန်ကြောထောက်နှုတ်ခံပြုအဖဂန်အစိုးရကသူတို့ဘာသာသူတို့စစ်စစ်မယ်လို့ပြောဆိုခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကရဆန်းခဲ့တာဖြစ်ပါတယ်။ ICC ဟာအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးမှုမလုပ်နိုင်ဒါမှမဟုတ်လုပ်ချင်တဲ့စိတ်မရှိတဲ့အခါမှာစစ်ရဇဝမှုစုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုစစ်ဆေးဖို့နောက်ဆုံးအားထားရလဲဖြစ်ပါတယ်။ ICC ရဲ့အမှုလိုက်အရာရှိစစ်ကနိုင်ငံတကာအစည်းအဝေးပြုထားတဲ့အာဖဂန်အစိုးရပြုပြသွားပြီးတဲ့နောက်အခြေအနေကစည်းစလာပြောင်းလဲသွားပြီဖြစ်တဲ့ဒီအခြေအနေမျိုးမှာပြည်တွင်းမှာစုံစမ်းစစ်ဆေးဖို့ဆိုတာအလားအလာမရှိတော့ဘူးလို့လည်းပြောဆိုထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာအမေရိကန်တပ်ဖွဲ့တွေ၊အာဖဂန်အစိုးရတပ်ဖွဲ့တွေ၊တာလီဘန်တပ်ခရိုင်သမားတွေအပါအဝင်ဗက်ပေါင်းစုငါကျူးလွန်တဲ့ပြည်သူတွေကိုစုံစမ်းစစ်ဆေးခဲ့ကြရလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကနေထွက်ပေါ်ဖို့အတွက်ဆောင်ရတဲ့အမေရိကန်နိုင်ငံသားအယောက်တရာလောက်ရှိနေပြီးတာလီဘန်တွေကိုချိုးတင်မခန့်မှန်းနိုင်တဲ့အတွက်သူတို့ကိုခေါ်ထုတ်ဖို့ကြီးမားတဲ့အတားအဆီးချက်ဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကတင်းနယ်လာနေမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အာဖဂန်ကထွက်ခွာခြင်းသူအာဖဂန်နိုင်ငံသားတွေအတွက် တာလီဘန်တွေကဘယ်သူကိုထွက်ခွန့်ပေးမယ်ဆိုတာကြိုးပြီးတော့မှန်းဆလို့မရတာကြောင့်သူတို့ထွက်ခွာရေးအတွက်အကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနအကြီးဆုံးအရာရှိသူကသတင်းတောက်တွေကိုပြောပါတယ်နောက်ဒုတိယအခက်အခဲကတော့အာဖဂန်ကနေထွက်ခွာဖို့အတွက်ပြန်တမ်းတဲ့ပုံမှန်လေကြောင်းဖြည့်စင်မရှိတာဖြစ်ပါတယ်။ဒါပြန်လက်ရှိမှာတော့အာဖဂန်ကနေထွက်ခွာဖို့အသင့်ပြန်ထားသူအမေရိကန်နိုင်ငံသားနဲ့အများအားနေခွင့်ရသူကခန့်မှန်းခြေ100လောက်ရှိနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနကပုဂ္ဂလိကလေကြောင်းဖြည့်စင်ပြည့်စွဲပေးမယ့်အဖွဲ့ရင်းနဲ့အများအားဆက်သွယ်ပြောဆိုနေတယ်လို့အာဖဂန်ကနေအမေရိကန်တွေဘေးကင်းစွာထွက်ခွာနိုင်ဖို့တာလီဘန်တွေနဲ့ပါမပြတ်ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပြောပါတယ်။
အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့အမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆော်လီဗန်ဟာဆာဒီအရေဗျာနိုင်ငံကိုတနင်္လာနေ့မှဆောက်ရောက်ပြီးအင်ရှိမင်တာမိုဟာမက်ဘင်ဆော်မန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီအချိန်မှာဆာဒီအရေဗျာနိုင်ငံအစိုးရနဲ့ဟူဖီသဘုံတို့အကြားယမန်နိုင်ငံမှာနှစ်ဆီလာများဖြစ်ပွားနေတဲ့စစ်ပွဲကိုရဆိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေတဲ့အချိန်လေးဖြစ်ပါတယ်။ဆော်လီဗန်ဟာဘိုက်ဒန်အစိုးရလက်ထက်ဆာဒီအရေဗျာနိုင်ငံကိုဆောက်ရောက်မဲ့အဆင့်အမြင့်ဆုံးအရာရှိတူလည်းဖြစ်ပါတယ်။ဆာဒီအင်ရှင်မင်သာအပြင်သူရဲ့ညီဆာဒီလက်ထောက်ကာကွယ်ရေးဝန်ကြီးခါလစ်ဘင်ဆာမန်နဲ့လည်းတွေ့ဆုံမယ်လို့အမည်မဖော်တဲ့အစိုးရအရာရှိကြီးကပြောကြပါတယ်။ Washington Post တင်းစာဆောင်းပါရှင်ဂျမားခချိုဂီကို2017တုန်းကလုတ်ကြံတပ်ဖြတ်မှုဟာဆာဒီအင်ရှင်မင်သာရဲ့အတီးတူးချက်အရလုတ်ကြံတာဖြစ်တဲ့ဆိုတဲ့ CIA ရဲ့အစိုးရခံစားထွက်ပေါ်လာပြီးတဲ့နောက်ဘိုင်ဒန်အစိုးရဟာဆာဒီအင်ရှင်မင်သာကိုတတ်နိုင်တဲ့ွေရှောင်ကွင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့ကမ္ဘာမှာအရှုပ်ထွေးဆုံးဖြစ်နိုင်တဲ့ရေမင်းစစ်ပွဲကိုဖြည့်ဆင်းဖို့ဆိုရင်ဆာဒီအရေဗျာနိုင်ငံအင်ရှိမင်းသားနဲ့မျက်နှာချင်းဆိုင်မတွေ့ဆုံပဲမဖြစ်နိုင်ဘူးလို့အမေရိကန်အစိုးရအရာရှိသူကပြောထားပါတယ်။အမေရိကန်မျိုးသားလူမျိုးရေးအကြံပေးဆာလီဗန်ဟာဆာဒီအင်ရှိမင်းသားအပြင်သူရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Arab Sobama ပြည်ထောင်စုကိုလည်းသွားအောင်မှာဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးကိုတော့ဖော်ပြထားခြင်းမရှိပါဘူး။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ24 kHz 12.13 MHz အိုင်ဒိုမီတာ40 kHz 9.13 MHz အိုင်ဒိုမီတာ51 kHz 5895နဲ့အိုင်လိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပကတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တိုက်တွန်းကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဘွီနိုင်းနဲ့တနင်္လာနေ့ဝါရှင်တန် DC မှာတွေ့ဆုံပြီးထုတ်ပြန်တဲ့နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netbrush ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံရဲ့ဝန်ကြီးတွေဟာနှစ်နိုင်ငံဆက်ဆံရေးနဲ့မြန်မာအရေးအပါဝင်ဒေသရင်းအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီး American နဲ့ Thai တို့ရဲ့ဆန်တန်ဘိုးတွေဖြစ်တဲ့လူခွင့်ရေးဆိုင်ရာထောက်ခံပေးဖို့နဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးကမ္ဘာကာယရောဂါဒဏ်ကပြန်လည်ထူထောင်ရေးတိုးမြှင့်လှုပ်ဆောင်မှုအပါအဝင်နှစ်နိုင်ငံမဟာမိတ်ဖြစ်တယ်မှုသဘောတူညီချက်ပါဂရိကဝတ်တွင်နဲ့အညီဆောင်ရွက်ဖို့အတွက်ထပ်လောင်းဂရိပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်ဖြစ်ပွားနေတဲ့ပြဿနာအတွက်စိုးရိမ်စိတ်ပူကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တဲ့အပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ထိုင်းနဲ့နိုင်ငံအတူတကွလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုဆိုင်ရာဖြည့်ရှင်းမှုလိုအပ်နေတဲ့ချင်းချောက်မှုတွေကိုကမ္ဘာတစ်လောကတက်ကြွစွာပါဝင်ဖြည့်ရှင်းလာဖို့နဲ့ရေရှည်တည်တတ်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေလုပ်ဖို့အတွက်ပါဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။
လာတူတော်ပါပဲအိန္ဒိယနိုင်ငံရဲ့ဝန်ကြီး S Chai Chenka ဟာလည်းပဲထိုင်းနိုင်ငံရဲ့ဝန်ကြီး Don Pramut Winain နဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတနင်္လာနေ့ကတနင်္လာနေ့ကဆွေးနွေးကြပါတယ်။ New York မှာကုလသမဂ္ဂအထူးညီလာခံလာတက်ရင်တွေ့ဆုံကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအိန္ဒိယနိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်လာတဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်းThe Times of India သတင်းစာကူကရေးသားထားပါရယ်မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်ကောင်စီကိုစနေနေ့ကဆန့်ကျင်ဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါရယ်စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစက်ဖြတ် 8000 ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကကူကဖော်ပြထားပါရယ်ဒါပေမဲ့ကုလသမဂ္ဂအနေနဲ့ဒါတွေကိုမှတ်တမ်းတင်နေယူကလွယ်ပြီးဘာမှထိထိရောက်မလုပ်ဘူးတရုတ်အိန္ဒိယဂျပန်စတဲ့အာရှအ အင်အားကြီးနိုင်ငံတွေကအနာသိစစ်ကောင်စီဘောတန်ခတ်အရေးယူမဲ့ကိစ္စကိုဆန့်ကျင်ကြပေမဲ့အနောက်နိုင်ငံတွေကတော့တန်ခတ်လိုကြတယ်လို့လည်းရည်သားထားပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကုစည်ကိုလက်မခံပဲကုစည်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်။လက်ရှိမှာတော့ကုစည်ဦးကျော်မိုးထွန်းကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာအစိုးရလက်ဝဲချက်အုပ်ကြီးနဲ့တရားစစ်ဆေးခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက်ခရှောင်းတန်တော့ကိုစက်တင်ဘာ23ရက်ရုံးထုတ်ဆစ်ဆေးခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ရုံးအရာရှိတွေနဲ့တွေ့ခွင့်မပေးတဲ့အတွက်ညှတာတဲ့တရားစီရင်မှုရနိုင်ခြင်းအတွက်တန်တရားဖြစ်ရတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပမောက်ခရှောင်းတန်နဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ရုံးအရာရှိတွေလေ့လာဆန်းစစ်ခွင့်မရတာအတွက်စိတ်ပူကြောင်းမြန်မာအာဏာပိုင်တွေကိုရောကင်ဘရာမှာရှိတဲ့မြန်မာတမ္ပတိစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံသားရဲနဲ့ကုန်သွယ်ရေးဆိုင်ရာ default ပြောဌာနပြောခွင့်ရပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက္ခဌာနရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတက်ရောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပေါ့မျှော်လင့်ထားကြောင်းလည်းမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။ပမောက္ခရှောင်းတန်းနာဟာမြန်မာနိုင်ငံမှာ Federality ရဲ့စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကကျောင်းဆန်းစုကြည်ရဲ့စီးပွားရေးအကြံပေးချက်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်9ရက်အကြံမှာသူအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကအမေရိကန်သမ္မတရော်နယ်ရီဂန်ကိုလွတ်ကြံဖို့ကြိုးပမ်းခဲ့သူဂျွန်ဟင်ကလီအနေနဲ့စိတ်ပိုင်းဆိုင်ရာတည်ငြိမ်မှုရှိနေမယ်ဆိုရင်လာမယ့်နှစ်အတွင်းကန့်သတ်ဆောင်ကြည့်မှုကကင်းလွတ်ခွင့်ပြုဖို့ပြည်ထောင်စုတရားသူကြီးသူကဆုံးဖြတ်လိုက်ပါတယ်သမ္မတဝတ်တိုက်ခိုက်စဉ်ကဂျွန်ဟင်ကလီဟာအသက်25နှစ်အရွယ်ဖြစ်ပါတယ်အဲ့ဒီကစိတ်မမှန်တဲ့အတွက်အပြစ်မရှိဘူးလို့ဒူရီလူကြီးကဆုံးဖြတ်ခဲ့ရတာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ကဝါရှင်တန်စစ်ရုံတစ်ခုကဆင်ခဲ့ပြီးအချိန်ကစလို့အခုခါမှာအသက်66နှစ်အရွယ်ရှိနေပြီဖြစ်တဲ့ဂျွန်ဟစ်ကလီဂျူနီယာဟာဗာဂျီးနီးယားပြည်နယ်ဝီလျံစ်ဘတ်မြို့မှာနေထိုင်နေပါတယ်။ဆရာဝန်တွေကြီးကြပ်ပြီးသူ့ကိုဆေးကုသပေးနေရတာပါ။သူကသနက်ကိုင်ခွင့်မရှိပါဘူး။ဆရာဝန်တွေကိုအဆီမပြေပဲခရီးဝေးလည်းမတော်နိုင်ပါဘူး။ဟင်ကလီဟာအန်ဒီယမရှိတော့ဘူးလို့သူရဲ့ရှင်းတွေကတော့ပြောကြပါတယ်ခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာဓာတ်ရိုက်ကြည့်ရှုနိုင်သလိုကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။ဆီယနာတိတ်မှုနဲ့ COVID-19 ဒဏ်သင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့ရန်ပုံငွေရဲ့ထက်ဝယ်နည်းပါးပဲရရှိနေသေးတယ်လို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောပါတယ်။မြန်မာနိုင်ငံမှာလူ3တန်းကျော်ကိုကူညီပေးနိုင်ရတဲ့ဒေါ်လာ286တန်းကျော်လိုအပ်နေတာပါ။မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကျက်တဲပြဿနာကပို့ပြီးတော့ဆွေးရလာတယ်လို့ကုလသမဂ္ဂကပြောပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့မြန်မာပြည်သူ2တန်းထပ်တိုးလာခဲ့ပြီးအကူအညီလိုအပ်သူစုစုပေါင်း3တန်းလောက်ရှိနေတဲ့အကြောင်းဒါပေမဲ့လည်းလိုအပ်တဲ့ရန်ပုံငွေမပြည့်မီသေးတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
The humanitarian response plan from Myanmar for 2020.
လူပေါင်း3သန်းကျော်ကိုအကူအညီပေးနိုင်ရေးအတွက်2021ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ဒေါ်လာ 286.5 သန်းလိုအပ်နေပါတယ်။ဒါပေမဲ့48ရာခိုင်နှုန်းပဲရရှိထားပါတယ်
။မြို့ပြမှာနေထိုင်ကြတဲ့မိသားစုတွေကအကူအညီအလိုအပ်ဆုံးဖြစ်နေပြီးအဓိကအဖြစ်တော့ရန်ကုန်နဲ့မန္တလေးမှာဖြစ်ကြောင်းပရိပခဒန်တစ်နဲ့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းလိုအပ်နေကြောင်းကုလသမဂ္ဂကပြောပါတယ်။ပရိပခကြောင့်နိုင်ငံတွင်းမှာပဲထွက်ပြေးတင်းရှောင်ရမှုအများဆုံးဒေသတွေထဲမှာတော့ကချင်၊ရှမ်း၊ချင်း၊ကယား၊ကရင်ပြည်နယ်တွေနောက်စကိုင်းနဲ့မကွေးတိုင်းတို့လည်းပါဝင်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေအတွင်းပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူ2,200ကျော်ရှိနေကြောင်းစခိုင်းပြည်နယ်မှာတော့ငြိမ်သက်နေပေမဲ့လည်းရိတ်ခါမလုံလောက်မှုပိုဆိုးလာတာနဲ့အတူအခြေအနေဆိုးရွားနေစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာဖြစ်နေစေ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူနဲ့သေဆုံးသူအရေအတွက်က တရားဝင်ထောက်ထားတာထက်ပိုများတဲ့အနေအထားလို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျဲရစ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်
မြန်မာနိုင်ငံမှာကုသဖြစ်ပွားသူ 45,000 ရှိပြီးတောင်ခွန်ဆောင်သေဆုံးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအရေးအတွက်ထက်ပိုများမဲ့ပုံရပါတယ်
စက်တင်ဘာလ24ရက်နေ့ထုတ်ပြန်တဲ့စီးရင်ကိုကိုကာပီကုလသမဂ္ဂကပြောဆိုတာဖြစ်ပါတယ်။လက်ရှိမှာတော့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေကရွှေ့ပြောင်းရမှုကြောင့်ထိခိုက်တက်ရောက်ရသူတွေကိုကူညီပေးရေးရိတ်ခါမလုံလောက်မှုကိုဗစ် -19 ဗိုင်းရပ်စ်ကပ်ရေးရိုးရိုးအတွက်ဆောင်ရွက်ပေးနေပြီးကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကမေလကတည်းကစလို့ရန်ကုန်မှာလူပေါင်း8သိန်းကျော်အတွက်ထောက်ပံ့ကူညီထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းအကူအညီပေးရလုပ်ငန်းတွေမှာလည်းကျိုးညီစနစ်အတားအဆီးအခက်အခဲတွေနောက်ဘန်စနစ်အခက်အခဲတွေအပါအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေလည်းရှိပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။သောရရှင်များရှင်ဖန်ခံထားတဲ့မြန်မာနိုင်ငံတွင်းမှာဖန်စီခံထားတဲ့သူတွေရဲ့အခြေအနေကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။နိုင်ငံတော်အချင်းညိုပြည့်စုံမှုပုံမှန်905ကချင်းရဲ့ဖန်စီထိမ့်သိမ်းခံထားရသူတွေကိုမကြခင်မှာပြန့်လွတ်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့905နဲ့ဖန်ခံထားရသူတချို့ကတော့ပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့အမှုထပ်တိုးခံရကြောင်းဖန်စီထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေနဲ့သူတို့ရဲ့ရှင်နေတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးပါမယ်ရှင
်ရန်ကုန်အင်းစိန်ထောက်မှာပုံမှန်905ကကြီးနဲ့ဖန်စီထိမ့်သိမ်းခံထားရပြီးတရားရင်ဆိုင်နေရတဲ့လူငယ်တချို့ဟာနောက်ထပ်အမှုတွေနဲ့ထပ်တိုးတရားဆက်ဆိုခံထားရကြောင်းဖန်စီထိမ့်သိမ်းခံထားရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ပုံမှန်905ကကြီးနဲ့မေလာကလေးကဖန်စီခံထားရပြီးမကြသေးခင်ကလူငယ်ချမ်းသာခွင့်မှာပါမလာသူတွေဟာဒီလိုထပ်တိုးအမှုတွေနဲ့ရင်ဆိုင်နေရတာပါတချို့အမှုတွေတွေထဲမှာဆိုရင်အဖွဲ့လိုက်အဖန်စီခံရသူတွေအားလုံးကိုထပ်တိုးပုံမှန်တွေနဲ့ဆွဲဆိုထားကြောင်းအင်းစိန်ထောက်မှဖန်စီခံထားရတဲ့လူငယ်3ယောက်ရဲ့မိခင်ဒေါခင်မြတ်က VOA ကိုပြောပါတယ်
။ခလေးတွေအရင်ကြေးသေးတာလေ။သူတို့အဲ့ဒီဘူးလိုကွန်ဖိုင်းနဲ့ပြောနေတာအထဲမှာ။သူရှိနေတယ်ကအပြင်ကနေပြီးအထဲကိုဝင်ခွင့်မပေးဘူးလေ။သူတို့ကဟိုကိုဗစ်ကြောင့်ကျောင်းပိတ်လိုက်ပြီးတော့သူတို့ကြီးလည်းတခါတည်းဘူးလိုကွန်ဖိုင်းနဲ့ပြောနေကြတာ။အဲ့လိုမျိုးသူတို့ကတော့အမှုထပ်တိုးမှာပေါ့ဒါရဲ့သမမလို့ပြောချင်တာအမှုထပ်တိုးတော့1224ပဲနိုင်ငံတော်ပုံစံမျိုးလေ။ကလေးတွေကတပွဲလုံးပေါ့နော်အခုမှစာရေးတဲ့လူတွေကရေးကြဖို့တချို့မိသားတွေကလည်းအန်တီတို့အပွဲတွေတွေကကလေးတွေရဲ့မိတွေကလည်းပုံတွေပါပြီးစက်ပေါ့နော်ဟိုသူတို့ကဒီပုံမှတ်တွေတက်ထားတယ်ပေါ့ဟုတ်တယ်လို့ပုံမှတ်ကတက်ထားတာလို့အခုကျမှခင်းရင်းသေးတဲ့ညီကျမှသူတို့ကငါကမှုတွေဖတ်တက်လိုက်တာ
ဆန္ဒပြလှုပ်ရှားမှုမှာပါဝင်သူအများစုကနိုင်ငံတော်ပုံကံမှုရာဇသက်ကြီးဥပဒေပုံမှတ်905ကကြီးနဲ့အများဆုံးဖမ်းဆီးထိန်းသိမ်းခံထားရတာပါတချို့905အမှုတွေကစစ်ဆေးနေစဲကာလမှာပဲနောက်ထပ်ဥပဒေပုံမှန်အစ်စ်တွေနဲ့ထပ်တိုးခံရတာလို့တရားစွတ်တော်ရှင်နေဒေါ်တော်ဆွေဆိုးက VOA ကိုပြောပါတယ
်ဟုတ်ကဲ့ဒီလိုမျိုးတွေရမှာလည်းအဲ့လိုမျိုးစစ်ဆေးနေစဲပဲရှိသေးတာတော့မှထပ်တိုးတာဘာလို့ထပ်တိုးလဲဆိုတော့ဒီမတရားအကျိုးတွေနဲ့ဆက်တယ်ရေပေါ့နော်ပုံစံမျိုးတွေအားရပေါ့အဲ့လိုမျိုးနဲ့ဆက်ပြီးပုံမှန်ထပ်တိုးတာဟုတ်ချေစီလို့ရှိရင်ဆက်ကိုမှားပေါ့နော်လက်လက်နဲ့ဦးရေဒီတော့ဆက်ကိုစောင့်တော့ဒီက122 122
အဲ့လိုမျိုးနဲ့122တက်တာတော့များတယ်အဲ့ဒါဖြစ်ရုံမျိုးမှာဆဲရတာပါလို့ရှင်းနေဦးခင်မောင်မြင့်ကတော့သူ့အမှုတွေတွေမှာအမှုထပ်တိုးခံရသူမရှိပေမဲ့အခုနောက်ပိုင်းအဖမ်းဆီးခံရသူတွေဟာပုံမပြင်းထန်တဲ့ဥပဒေပုံမှန်တွေနဲ့ဆွဲဆိုခံရတယ်လို့ VOA ကိုပြောပါတယ်
အဖေကတော့ငါငါတဲ့ကြောက်ကြီးနဲ့ပဲဆွဲကြတာများတယ်သူအရင်ဆုံးပြတာ3မိနစ်ပေါ့ဗျာဒီတော့ဒီနောက်ပိုင်းမှာကျတော့ဆွဲဆိုတာတွေက1900ခုနှစ်ပေါ့ဆွဲစီတာတော့ဥရီစက်တူကြီးစီညာဥရီပုံမှန်ငါပုံမှန်3အရင်ဆုံးပြတာနေချက်မှနေတာဆွဲတယ်1900ခုနှစ်မတရားဘူးအဲ့ဥရီပုံမှန်ဆက်ကွန်တိလုံးဝဆက်ကွန်မြင့်နဲ့ဆွဲကြတယ်နောက်ကဒီ1984ခုနှစ်ရာသီပုံမှန်124ကြာကြီးခြောက်ခုနှစ်ကြရတော့နှာဟောက်ဆက်ကောင်မှာတက်ထားလိုက်ဒီအချမ်းဆက်မှုအဲ့ဒီပုံမှန်50နှစ်ပါလိမ့်နဲ့ဆွဲကြတယ်ဒါကအရင်ဒီထံဟိုကျင့်မှုအားဖြင့်လေဟိုပြင်းထန်တယ်လို့ပြစ်ဒဏ်အားဖြင့်လည်းပြင်းထန်တယ်ပေါ့
နိုင်ငံရေးအမှုတွေနဲ့တရားဆက်ဆိုခံရတဲ့သူတွေတဲကတချို့အမှုတွေကိုစစ်စစ်ပေးဖို့ရှိကြောင်းနဲ့တစ်ဖက်ကလည်း တခြားဥပဒေတွေနဲ့ညှိစွမ်းနေတာရှိမရှိကိုစစ်စစ်ပြီးတချို့ငါးငါးကကြီးအမှုတွေကိုရုတ်သိမ်းပြေးဖို့ရှိတယ်လို့နတ်ဆကကောင်စီရဲ့အစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တာကိုမြန်မာရုပ်မြင်သံကြားကဒီရက်ပိုင်းတွင်မှထုတ်လွှင့်ပေးခဲ့တာပါကိုဗစ်ကန့်သတ်မြို့နယ်ထဲမှာပါဝင်နေတဲ့အင်းစိန်ထောင်ကို2021မတ်လ6ရက်နေ့ကစပြီးလော့ကဒေါင်းချသတ်မှတ်လိုက်တာပါဒါကြောင့်အင်းစိန်ထောင်ထဲကအထူးတရားရုံးတွေလည်းပိတ်ထားရပြီးဗီဒီယိုကွန်ဖရင့်ချင်းနဲ့ပြုလုပ်နေတာဖြစ်ပါတယ်။ငါငါကကြီးတွေနဲ့အထင်းထင်းခံရသူတွေရဲ့အမှုတွေကိုရပ်ပေါင်း180အတွင်းအပြီးဆောင်ရမယ်လို့စစ်ကောင်စီအစိုးရဘက်ကပြောကြားခဲ့ပေမဲ့ COVID ကန့်သတ်တွေကြောင့်တချို့အမှုတွေကရပ်ပေါင်း180ကျော်လာနေပြီဖြစ်ပါတယ်။အတိအကျအတိမပြုနိုင်သေးတဲ့တရင်တွေအရတော့မကြခင်မှာတရားရုံးတွေပြန်ဖွင့်ဖို့ရှိပြီးမြို့နယ်အလိုက်တက်ဆိုင်ရာတရားသူကြီးတွေကနောက်ဆုံးအမိန့်ချနိုင်ဖို့အတွက်ပြင်ဆင်ထားကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်
။ဒေါက်ခင်မြို့သက်ပြုတ်ပြပေးခဲ့တာပါရှင်။သောရရှင်များရှင်မန္တလေးမှာလူစီများတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူကိုတန်းထွန်းဦးခကိုဖက်တီကိုစက်တဘာလ25ရက်နေ့ညလေပိုင်းကနေအိမ်မှာရှိနေစဉ်စစ်တပ်နဲ့ရဲတပ်ဖွဲ့ကတနက်နဲ့ချင်းချောက်ပြစ်ခတ်ဖမ်းဆီးပြီးနောက်တရက်မှာသူ့ရုပ်အလောင်းကိုတကြိုလိုက်တယ်လို့အကြောင်းကြားခဲ့ကြောင်းညီမဖြစ်သူမမေသူအောင်ကပြောပါတယ်။တန်တမာမှာရှိနေတဲ့အကိုဖြစ်သူဖမ်းဆီးခံရပြီး24နာရီအတွင်းတေဆုံးခဲ့တယ်ဆိုတဲ့ဖြစ်ရပ်အတွက်ယူကျုံးမရအံ့ဩတုန်လှုပ်မိတဲ့အကြောင်းညီမဖြစ်သူက VOA ကိုပြောပါတယ်။မတ်အင်ဂျင်နိုင်ဆက်သွယ်မြင်းမြန်းထားပါတယ်ရှင်
။သူတို့အဲ့မှာဒုညကိုခေါ်လာတယ်လူမြကိုခေါ်လာတယ်လူမြကိုခေါ်လာပြီးတော့သူကမိမိပြောတာသူလားဆိုပြီးတော့မေးပါတယ်မေးတဲ့အခါကျတော့အဲ့လူကဟုတ်တယ်လို့ပြောတော့အခုအဲ့ရှိမှဒီထောက်ပြီးထိုင်ထိုင်ပါတယ်ဖမ်းပြီးတော့ဒီထောက်ပိုင်ထိုင်နေသူကဘွားလို့ကျွန်တော်ခဏကုန်နေသထောက်နိုင်ဘူးလို့ပြောတော့အဲ့ပါချီရောက်ခုကြားကိုတနက်နေ့ပြစ်လိုက်ပါတယ်ပြစ်လိုက်တဲ့ဟိုမှန်တော့မှန်မှန်ဘူးပေါ့နော်ထောက်နိုင်ပြီးတော့အကွာရရရဲချီအောင်ထိုင်ပါမယ်ဆိုပြီးတော့အိမ်မှာထိုင်နာပေါ့ထိုင်နေအချိန်မှာမအားကနေအင်္ဂါပြီအင်္ဂါဒီလိုတော့အခန်းအင်္ဂါဟုတ်ရှေ့နဲ့အင်းနဲ့ဟိုပေါ်နဲ့အင်းရရှေ့တဲ့နောက်ဆင်းပေါ်တော့ရှေ့ရဲ့နှလုံးဆိုတော့အရှိတလုံးမှာသူ့ထိုင်ထိုင်သာပြီးနောက်ကတော့သူတို့စိတ်ကြိုက်ငွေနောက်ပါတယ်ငွေနောက်ပြီးယူချင်တာသူတို့ယူချင်တာအုံးနေပါလေအုံးယူတာပေါ့နော်ယူပြီးတော့အုံးနေတစ်ဆက်နေယူပြီးထွက်လာပြီးတော့အခုအိမ်မှာစစ်သေးနေရမှာဒီမားတို့ကိုချောင်းကြည့်ရပါဘူးချောင်းကြည့်ချောင်းကြည့်လဲဆိုရင်အိမ်မှာဟုတ်အဲ့မှာချောင်းကြီးရောခါကြတော့အတော်ကချောင်းကြီးရောပါးလေးပါးလေးပြူရိုက်တယ်နင်းနင်းရိုက်တယ်ဟုတ်အဲ့မှာရက်ွက်ထဲလဲလမ်းမှာအကုန်လုံးဘယ်သူမှမတော်ဘယ်သူမှဆက်မကြည့်ရဘူးပေါ့နော်အကုန်လုံးအော်ဟစ်တဲဆိုနေတာတမက်နဲ့ချိန်နေပေါ့နော
်အဲ့လိုဖမ်းသွားပြီးတော့ဟိုနောက်ဘယ်အချိန်မှာသူတို့ဘလို့ပြန်ဘလို့အကြောင်းကြားလာလဲမိသားစုကိုလေ
နောက်သမီးနေ့လေ3နာရီ35မိနစ်ဦးကျေလောက်မှာကျွန်တော်တို့ကတော့ပြောပါတယ်ဟိုမိသားစုကြီးရှိသလားတဲ့မင်းကထပ်သွားတဲ့သူရဲ့ကိုတန်းထုံရဲ့မိသားစုဝင်တွေရှိသလားဟုတ်ရှိပါတယ်လို့အမေရဲ့မြမရဲ့တော့တော့နှစ်ယောက်ရဲ့ဥလိရဲ့ရှိပါတယ်ဆိုတော့အားကိုခိုင်ခိုင်ချမ်းနဲ့ပါတဲ့အကုန်လုံးကိုပုံပြီးတော့ထိုင်ထိုင်လိုက်တဲ့အချိန်မှာလက်နဲ့ဆယ်လာကြီးခုံးကျမပုံဆုံးသွားပါတယ်ဆုံးသွားပြီးတော့သူတို့ဟိုဂျင်းခွဲပြီးတော့အကိုကနှလုံးကပုံနေတယ်ပေါ့သူတို့ပြောသူတို့ပြောတာပေါ့ကိုကြီးလက်ရှိရပေါ့အဲ့နဲ့သူတို့နှလုံးခွဲကြည့်ရရှင်ပုံနေဟောပေါ့ဟောကြီးခွဲကြည့်ရနှလုံးပုံနေရအဲ့လိုပြောတော့ခါကျအဲ့လိုဆိုလို့ရှိရင်ဒီမအကိုကသုံးသွားပြီလားဆိုဟုတ်ပါတယ်တဲ့ဒီနေ့ဆယ်နိုင်ကုန်းကြီးကသုံးလာပါတဲ့အကိုကတဲ့ဒီရနှလုံးရကြောင်းနဲ့အဲ့လိုသုံးပါတယ်တဲ့နောက်ပြီးတော့တဲ့ကိုကြီးအကိုကကိုကြီးဆက်စစ်ကြည့်လိုက်တော့ကိုကြီးယောဂပူလေးပြပါရဲ့တဲ့ဒါကြောင့်မို့လို့တဲ့သူကတဲ့ချက်ချင်းတူလိုက်ပါတယ်တဲ့တော်တော့ပြောပါတယ်ကျမတို့တက်ဖို့ကြီးပြန်လင်းချင်ပါတယ်ဆိုတော့တက်ဖို့ကြီးကအဲ့ကိုဝင်ကြောင့်ချက်ချင်းတူလိုက်တာပြန်မြင်ရနိုင်တော့ပါဘူးတဲ့
မိသားစုဒီအနေနဲ့ကဒီကိုဖက်တီရဲ့အလောင်းကိုလုံးဝပြန်မရတော့ဘူးလား
ဟုတ်ကဲ့ပြန်မြင်ရအောင်ရှင်မြင်လည်းမြင်ရအောင်ရှင
်လာပြောတဲ့သူကဘယ်သူလဲရှင
်လာပြောတာကစစ်တပ်ကတုံးခွင့်ရရှိပြီးရောက်ပါမယ်နောက်ပြီးတော့ရေးဘက်ကအဲ့တော့ဒီနေ့နှစ်ယောက်ပါတယ်နောက်ချက်ကအဲ့လိုအော်ကျမတို့ရက်ရှားကိုနောက်ရှားဝရက်ကွက်ကောင်ရက်ကွက်ကောင်စီပေါ့လေအဲ့ရှုံးကဟိုပေါ့ရက်ကွက်ဥက္ကဋ္ဌတယောက်ပါတယ်အဲ့တဏ္ဍာကရှင်ရီပါနေရှင်ရီဟိုလောက်တော့ရှင်
เนี่ยชื่ออะไรก็ชื่ออะไรเนี่ยเช่นเล่นแบบนี้ไปถ่ายแต่มาดูว่าเลยที่ต้องใช้เป็นแบบคนจีนแล้วก็ลีดที่เราต้องใช้เอ้อตัวเราเปลี่ยวตัวเราก่อนเนาะกูชื่อเนี่ยสิเชื่อมาเว้ยกูก่อนเนาะลูกาวเปลี่ยวนี่เนี่ยไล่ตัวเปลี่ยวมาแล้วตอนนี้มาเราตัวเปลี่ยวเนี่ยเจ้าพี่อาจารย์เนี่ยส่งตัวเรื่อยสุดเลยเกี่ยวกับอะไรมีตาสุดเลยนี่เนี่ยยงเดล่าที่พี่อยากกูบลูมีมีเลยบลูขันสามีเนี่ย
มาเราต้องเล่าตาบอนะตัวเราโอ้ก็เอาจริงๆอันนี้ก็ชีวิตอยากก็ชอบไปนั่นแหละมาลองไปชอบไปเจอว่าเลยทั้งทองมามองหน้าที่ต้องทำอะไรเก็บเอาแต่ใจมามาโอ้เดียวก็ตัวเราเรามาดูพันธุ์ตัวเรามาเองแล้วก็เล่าชีวิตอันนี้เล่าชีวิตเราพิโนกจะตัวเราว่าอันนี้ว่าจุดที่จะดีนายไปจะนั่นแหละนายงามจริงๆ
ไม่เห็นใช่ไหมสัตว์มีเมียงเต็มปากเขาแล้วว่าตัวเราชิมยาชิมมาเลเซียเนี่ยมารอลีลาด้วยกูเป็นหันที่กับพี่โยกาจังที่ส่งยาเด็กยามานังงานตาเตียจูชีบิโลมาเลเซียเชื่อใจลุงหูกุญยีเต็มด้วยกับพี่วารีท่านเชื่อใจฟิโอเอตินดาวไม่เอี่ยมาเต็มไปปุ๊บทารากูน่าสนใจบ้าง
มาเลเซียเนี่ยมาจนเราก็สาบีลีลาด้วยกูไปกับโยกาเจ้าที่ส่งยาเด็กยามาในงานตาเตียจูชีบิโลมาเลเซียเชื่อใจลุงหูกุญยีเต็มด้วยกับพี่วารีท่านเชื่อใจฟิโอเอตินดาวไม่เอี่ยมาเต็มไปปุ๊บทารากูน่าสนใจบ้าง
นี่แหละเราเดี๋ยวมาดูจะเอาจุนจุลัยโอเคลูกสัตว์ที่มาแล้วที่มาดูจะรู้เยอะเตียจอเราจะเอาส่งมาบ้านนี่แหละเราเดี๋ยวมาดูจะเอาจุนจุลัยโอเคลูกสัตว์ที่มาแล้วที่มาดูจะรู้เยอะเตียจอเราจะเอาส่งมาบ้านนี่แหละเราเดี๋ยวมาดูจะเอาจุนจุลัยโอเคลูกสัตว์ที่มาแล้วที่มาดูจะรู้เยอะเตียจอเราจะเอาส่งมาบ้านนี่แหละเราเดี๋ยวมาดูจะเอาจุนจุลัยโอเคลูกสัตว์ที่มาแล้วที่มาดูจะรู้เยอะเตียจอเราจะเอาส่งมาบ้านนี่แหละเราเดี๋ยวมา
ဒီဆုံးချိန်မှာအနားမှာကုညီမဲ့သူမရှိတာဆေးရုံဆေးကမသွားနိုင်တာတွေကြောင့်တည်ဆုံးကြရတာတွေလည်းရှိတယ်လို့ဆိုပါတယ်အိမ်မှာပေါ့ဒီတကယ်ချင်းကကိုဗစ်-19ဖြစ်တယ်ဆိုတော့ကျောင်းသားကြီးအားလုံးကရှောင်ပြေးကြတယ်တရားဝင်အလို့သမားတွေမဟုတ်တဲ့အခါကျရှောင်ပြေးတဲ့အခါကျတော့သူတို့တွေကဒီရောဂါခံစားနေရသူကဟိုဒီဆေးမီးကလူတွေကူးစီရမရှိဘူးတော့သေဦးစီကတော့ဝင်တဲ့အခက်အခဲကြီးရှိတယ်ဆိုတော့ဒ
Taman Piana be they song to the Matora side ticket and yellow they song to the Guro, Yama Lumukuni, Tempori, Nayakunimu Tenega, neither job when she be made, Kobeka Yoga down they song to the Guro, Malaysia Nanganga, Tenan Pitare, Malaysia Nangama, Nayaka Sari, local Lysenya Tare Community Gata, neither job when she dava. Yamanang and that Ukovichilo, they sold at Kama, Malaysia Ringing Way, Lira Nauti, Kojaji Shiramo, Yamanang and Larigabe, Supa Ludana, Lojaya Lule Suvare.
We don't go out of each other. Nobody, the next day, we don't know the Kakaro, the Narunatongo, don't know about which one of the Kabaro.
Malaysia Nangama, Kovichi Luna. နှစ်တန်းနှစ်သိန်းရှိသွားပြီဖြစ်တယ်လို့စုစုပေါင်းတိတ်ဆုံးသူကတော့နှစ်တောင်း၅၄၃၈ဦးထိရှိလာပြီဆိုပြီးမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်။ဦးဆက်သူတွေရောကြသွားတယ်လို့ဆိုပေမဲ့လည်းစက်တင်ဘာလ၂၈ရက်နေ့မှာတော့ဦးဆက်သူ၁၀၀၀ကျော်ရှိနေသေးဖြစ်ပါတယ်။ဒီထဲမှာမြန်မာရှိကောင်းလို့တမားတွေလည်း၉၀ခန့်ရတာရှိပါတယ်။မလေးရှားနိုင်ငံမှာတော့တရားဝင်ရောတရားမဝင်ပါမြန်မာနိ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအသက်ရှင်ကန်တာတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ် 追索明年的路口继续加量妈妈如果没水有等来我朋友继续进来所以就找这 7DB Asia Bin 九路 Channel 第二节的猫后 Tycom 6九路 Channel 第二那些东路管的朋友继续买买九路朋友们在这一切来过比如你妈妈 Internet 上面那里比如你妈 Facebook 上面那里吗跑家他玩的一些你们的人要不要在这些电脑里不必来过如果没水要拿给玩的
明天我们来看马多拉新亚新比如 American 当然的他们在这库内是这么烂的这事业应该你们的白色先对过来度米达那三个 kilohertz 的那这这东亚来度米达里这 kilohertz 空里这东亚来度米达那这这 kilohertz 那些空阿鲁干尼是来投影比你把的အခုဒုတိယပိုင်းမှာတော့ကိုဗစ်ကပ်ဘေးဆိုင်ရာသတင်းနောက်ဒီစီးပွားရေးဘလော့ဂါတွေပြောသမျှနဲ့အပတ်စဉ်ကဏ္ဍမှာနားဆင်ကြရမယ့်အကြောင်းအရာကတော့
ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဆက်ဆက်တွေတာပဲဖြစ်ဖြစ်ကိုယ့်ရဲ့အပြောရေ
းတက်တက်ရောင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရေဆုံးတော့ယာဒီဥဒုပြောင်းလဲမှုဆိုင်ရာသတင်းတပုတ်ကိုတင်ပြပေးလိုပါတယ်။ပါရီသဘောတူညီချက်နဲ့အညီကဘာကြီးပူးနွေးလာမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်မှန်းထားပေမဲ့လည်းရည်မှန်းချက်တိုင်ပြည့်မီမှာမဟုတ်ဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်။ပါရီသဘောတူညီချက်အရကဘာကြီးအပူချိန်တိုးလာတာကို2050အရောက်မှာ 1.5 ဒီဂရီစင်တီဂရိတ်အဖြစ်ထိန်းချုပ်ထားနိုင်ဖို့ရည်မှန်းထားတာပါ။ The United in Science အဖွဲ့ကြီးရဲ့2022ခုနှစ်အစိုးရခန်းစာမှာဒီအကြောင်းအရာတွေကိုဖော်ပြထားပါတယ်။ Lisa Shalin Geneva ကပေးပို့ထားတဲ့သတင်းဆောင်မကိုကိုစောမိုးကျော်တင်ပြပေးပါမယ်ရှင်
။ဖန်လုံအိမ်တန်းငွေဟာကဘာလီလူထဲမှာဆက်လက်မြင့်မားနေစေဖြစ်တာကြောင့်အနာဂတ်မှာအန္တရာယ်ရှိနိုင်တယ်လို့အစိုးရခန်းစာမှာသတိပေးထားပါတယ်။1850ပြည်နှစ်ကနေစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပြီးခဲ့တဲ့9နှစ်အတွင်းမှာအမြင့်ဆုံးဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူတွေလှုပ်လှုပ်ဖျက်တဲ့အပူချိန်မြင့်တက်မှုကြောင့်အာတိတ်ဥရောပနဲ့အာရှဒေသတွေမှာပြင်းပြအပူချိန်ထက်ပိုမြင့်နေပါတယ်။ဒါကြောင့်ကမ္ဘာတဝန်းရေကြီးမှုမိုးကောင်းရေရှားမှုတောမီလောင်မှုမုန်တိုင်းတက်ခတ်မှုတွေလိုပြင်းထန်တဲ့ရာသီဥတုအခြေအနေတွေကိုသိသိသာသာတွေ့လာရပြီးဖြစ်တဲ့အကျဉ်းကြီးတွေလည်းတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။အရင်ကအနှစ်တရာမှာတစ်ခါဖြစ်လေရှိတဲ့ရာသီဥတုဆိုင်ရာအဖြစ်အပျက်ဟာရာသီဥတုပြောင်းလဲလာမှုကြောင့်အခုအခါအနှစ်20မှာတစ်ခါဖြစ်နေတယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဝေဒဆိုင်ရာအဖွဲ့ကြီး WMO ရဲ့အတွင်းရေးမှူး Petri Talas ကပြောဆိုပါတယ်။ကမ္ဘာကြီးပူနေလာမှုကိုလာမယ့်2050ခုနှစ်အရောက်မှာ1ဒီဂရီစင်တီဂရိတ်အောက်ကိုရောက်အောင်မလျှော့ချနိုင်မှုဆိုရင်ဒီရာသီဥတုဆိုင်ရာအဖြစ်အပျက်တွေဟာပုံမပြင်းထန်လာပြီးဖြစ်ပွားတဲ့အကျဉ်းကြီးတွေလည်းတိုးလာလိမ့်မယ်လို့သူကသတိပေးထားပါတယ်
။ Now we are heading towards 3 degrees warming instead of 1.5 to 2 degrees.
ခရိုင်ပူနွေးလာမှုပူချိန်တိုးလာမှုကကျွန်တော်ရည်မှန်းထားသလို 1.5 ဒီဂရီစင်တီဂရိတ်တို့1ဒီဂရီစင်တီဂရိတ်တို့လို့မဟုတ်ဘဲ3ဒီဂရီစင်တီဂရိတ်ကိုဦးတည်နေပါတယ်။ပါရီသဘောတူညီချက်အတိုင်းအပူချိန်တိုးလာမှုကို 1.5 အထိလျှော့ချထိန်းချုပ်နိုင်မယ်ဆိုရင်ကျွန်တော်တို့လူသားတွေအားလုံးတက်ရှိဇီဝမျိုးဆက်တွေအားလုံးနဲ့ကမ္ဘာကြီးအတွက်လည်းအကျိုးရှိတွေမှာဖြစ်ပါတယ်
။ကိုဗစ်ရောဂါကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ဆိုးဝါးတဲ့တရားမှုမျိုးတော့မရှိခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သတ်ပြီးလော့ခ်ဒေါင်းချထားတာရဲ့စီးပွားရေးနှေးကွေးသွားတာရဲ့ဒီကြောင့်လူတွေရဲ့ကျန်းမာရေးအတွက်အကျိုးရှိမဲ့ကမ္ဘာလူတို့ညဉ့်ညမ်းမှုတွေတောင်ရော့ကျသွားပါတယ်။ဒါပေမဲ့လည်းဒါတွေဟာယာယီတာဖြစ်ပြီးအခုအခါတိုင်းပြည်တွေမှာလုပ်ငန်းတွေပြန်လည်လက်ပတ်နေပြီးသွားလာလှုပ်ရှားမှုတွေလည်းပြန်လှုပ်လာတာကြောင့်လူတို့ညဉ့်ညမ်းစေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေပြန်မြင့်တက်လာနေပါပြီ။သွားလာလှုပ်ရှားမှုတွေနှဲပါတဲ့အတွက်ပတ်ဝန်းကျင်လူတို့အတွင်းဖန်လုံအိမ်ဓာတ်ငွေတွေကိုရော့ကျစေပြီးယာသီဥတုပြောင်းလဲမှုကိုရော့ကျစေပါတယ်လို့ Tellus ကပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ဖို့အတွက်လူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရလိမ့်မယ်လို့လည်းဆိုပါတယ်
။ If failed with the climate mitigation, we would have a permanent problem for at least hundreds or even thousands of.
ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံရေးဓာတ်ငွေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုမလျှော့ချနိုင်ရင်နေရာပေါင်းများစွာထောင်ပေါင်းများစွာပြင်းပြင်းထန်ထန်ပြဿနာရပ်တည်နေရင်ဆိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးနဲ့လူသားတွေရဲ့အရေးဟာအခုရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါဆိုကြီးတဲ့ပုံမဆိုးဝါးပြင်းထန်တဲ့အခြေအနေတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်။
ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရာသီဥတုဖောက်ပြန်မှုတွေကိုထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့အစိုးရခန်းစားရဲ့အမှားစာထဲမှာပြောဆိုထားပါတယ်။ ပြန်လည်ပြုတင်လို့မရနိုင်တော့တဲ့ရာသီဥတုဖောက်ပြန်ပျက်စီးမှုတွေကိုကာကွယ်ဖို့အတွက်နိုင်ငံအားလုံးအနေနဲ့လာမယ့်2050ခုနှစ်မှာလေထုညဉ့်ဉန်းစီတဲ့ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိရောက်အောင်လုံးဝ short ချပစ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလထဲစကော့တလန်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာကြီးအသက်ရှင်ရပ်တည်နိုင်ရေးအတွက်အရေးပါတဲ့အပြောင်းအလဲတွေစတင်လှုပ်ဆောင်မယ့်ညီလာခံတစ်ခုဖြစ်စေဖို့အတွက်အခုကတည်းကတန်ဋိဌံချဂရီကုဝတ်တီပြုလှုပ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်
။ကိုဇော်မိုးကျော်ပြောပြခဲ့တာပါရှင်။သတင်းပတ်ချင်းခဏတွေကိုတင်ပြပေးပါမယ်။ American Dollar Billion ချီအကျွေးပြီးနေတဲ့တရုတ်ရဲ့အင်ဂျင်မြေလုပ်ငန်းကြီး Evergrande ကအတိုးပြရမယ့်ရဲသမတ်ချက်ကျော်လာခဲ့ပြီမယ်လေ။ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြပါတယ်။ Evergrande အင်ဂျင်မြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကမ္ဘာတစ်လွှာရိုက်ခတ်တက်ရောက်နိုင်တဲ့အလားအလာတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ပါရှင်။Evergrande အင်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ305ဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ 83.5 သန်းပေးရမယ်။နောက်ဆုံးရသတ်မှတ်ချက်ကိုကျော်လွန်ခဲ့ပြီးမြေငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်ခြေစိုက်ဘန်ဒါရေးလုပ်ငန်းတစ်ခုဖြစ်တဲ့Geo Securities Limited ရဲ့အမှုဆောင်ရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group the Evergrande Group has gross that
Evergrande Group မှာအကျွေးစုစုပေါင်းက American Dollar 300 billion လောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍကြီးမှာအကြီးအကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်ပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွေမှာအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းလာမှုလို့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍအတွင်းဂရဲရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံ့ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ
်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့အာရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူ Jeffrey Halley ကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကဘာလုံးအတွက်သိက္ခာအရေးကြီးသလား။နောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘဏ္ဍာရေးအဖွဲ့အစည်းတွေထံမှအများစုအကြွေးတင်နေတာပါ။ဒီပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးသိကြတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအားလုံးကိုစီမံခန့်ခွဲနေတာပါဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘူဟိုဘန်ကပြီးခဲ့တဲ့တောက်ချန်နေ့ကဘန်လုံငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးကွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့ Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူးလူလူကြားမတိမငြိမ်မဖြစ်စေပဲဘဏ္ဍာရေးဆိုင်ရာစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွေ့ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ် Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြပပိုင်ဆိုင်မှုဖြစ်ပါတယ်ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါစီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ
် Well I do think that there could be some backing off
သူတို့ကြဆင်းမှုတချို့ရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါမဲ့လားအနည်းငယ်တွင်အင်ချမ်းမြေအယောင်တူဆိုတာကြဆင်းလာတာတွေ့လာရနိုင်ပါတယ်။ Evergrande ပြိုလဲမှုကြောင့်ဆောက်လုပ်မပြီးစီးသေးတဲ့အင်အားတွေကျူပွိုက်အယောင်တွေကိုလူတွေစိတ်မချဖြစ်လာနိုင်ပါတယ်။အင်ချမ်းမြေကဈေးမတက်တော့ဘူးဆိုရင်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ်။
ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံသူဖြစ်တဲ့မန်တီယန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
既没有这样一个方案，然后他又
没有。苏阿伯家里先生没收入，都来没被收入呢。Evergreen 农业机构三周股出泡沫批了嘛吧？第六批没收入呢，这块阿伯也开太阳木啊，得比较急吧没？目前三周一年牛奶都五年内，旅游个公民个物理交通呀，这样算在哪里没？
嗯，他的一些。就是这些非
这个人们好的人们的出入撇到看一下没有针对你吧的第一嘛所以那些家庭啊所以拉萨居里定你吧的 Evergreen Bolong Club 定所以呢所以个略将于路破转路安你吧的
Evergreen 龙安机卡第三年在少路也龙安转嘛龙龙的都里来拉萨米亚的拉内起心里比如龙大都撇的李洪雄个表白的只有也独第二集中，人家少路也龙安吉批的 Evergreen 龙安吉耶，我去啥就养外母狗。只有阿那班都讲，什么啦，冬夜你嘛也算看给了吧。今年牛年都的龙年的变样的看嘛，我们你不讲，我们去那边也收应该加倍，养外人么地名人批开吧的。Evergreen 龙安吉古青为苗苗恰他别给的。班大爷文山木龙安金的苦干，七千五遍杀破当数的设备，布隆巴嘎三马破壁比那马，公民爷我去杀就对过，明朝阳波落开家比，这秋干罗新农业那色草也跟农老的养茶给茶了吧？第二页龙安金的苦皮的 ，China Huarun Assets Management 龙安金哈，比给的那段。多拉三阿达的马古比利亚熊博格的苏比班达也先看上马破壁给比的那些班加马威 Evergreen 龙安吉也给啥不跑拉拉皮巴的 Evergreen 龙安吉你呢亲为别们上海面安迪西尼教西伯也帮忙来帮忙两个三年目前对西拉南教龙安吉也班达也新的那马马片面的铁墩给亚比人民牛南都对古德里比给亚巴的谢亚班先对人民票呢路途的一年龙安吉也苏西亚对呢不得言第一差三月份嘞十点半啦所拍马背 Evergreen 龙安吉个破壁给亚巴的是
ပတ်နဲ့ဒီဘွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဘလော့ဂါတွေပြောသမျှကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေဟာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မှတ်တမ်းတင်ထားတဲ့တမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net 2021အဆင့်ခန်းစာမှာဖော်ပြပါတယ်။ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြမှာရောဘယ်လိုရှုမြင်ကြပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင
်။လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီအစဉ်ခန်းစာမှာဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတဝန်းမှာလူ့အခွင့်အရေးကိုကာကွယ်ပြီးဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတဝန်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့ Freedom on the Net 2021အစည်းအခမ်းအကျဉ်းကိုစက်တင်ဘာလထဲမှာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံဘဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရယ်။2020ခုနှစ်ခါထက်ကို14မှတ်ကျဆင်းသွားခဲ့တာပါ။လွတ်လပ်မှုအစီအစဉ်ကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါတယ်။ Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့February 1ရက်ကနေ April 1အထိညတိုင်းအင်တာနက်တွေဖြတ်တယ်။မလဇာမိုင်းကဆိုရင်တနိုင်ငံလုံး mobile internet တွေကိုလုံးဝဖြတ်ထားခဲ့တယ်။စန့်ကျင်ဆန္ဒပြပွဲတွေဖြစ်လာတော့လူစုဆော်အောင်မှုတွေလုပ်တယ်ဆိုပြီးတော့လူမှုကွန်ရက်တွေကိုပိတ်ပင်တယ်။ online ပေါ်မှာသတင်းတင်ပြတဲ့သတင်းလုပ်ငန်းတွေရဲ့လုပ်ငန်း license တွေကိုရပ်ပစ်တယ်။ဆက်သွယ်ရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုထိန်းချုပ်တယ်။ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကနေသုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအတင်းတောင်းယူတာမျိုးတွေလုပ်တယ်။online ပေါ်မှာရေးတင်တာကြောင့်ဖန်ခါရသူတွေလည်းရှိတယ်လို့အစီအခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားပါတယ်ဒီတော့တာမန်ပြည်သူတွေချားမှာရောစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်သုံးရတာဘလောက်လွတ်လပ်တယ်လို့ခန်းစားကြရပါတယ
်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အပြာဘာပဲဖြစ်ဖြစ်
ကိုယ့်ရဲ့ဗျိုးရီနဲ့ရိုးတဲ့ပျော်တိတာပဲဖြစ်ဖြစ်ကိုယ့်ရဲ့ဗျိုးရီနဲ့ရိုးတဲ့ပျော်တိတာပဲဖြစ်ဖြစ်ပေါ့နော်တခါလေးကြောက်လို့ရှိရင်စိတ်ထဲမှာဝင်လာတာအော်ငါ့ကိုဟိုဒီမက်ဆန်ဂျာမှာပဲဖြစ်ဖြစ်ဖုန်းလိုက်မှာပဲဖြစ်ဖြစ်တရားကပြားငါထောက်နေပလားပေါ့နော်အဲ့လိုမျိုးစိတ်ထဲမှာတော့ဟိုမလုံးကြုံတဲ့အချိန်မျိုးလေးတခါလေးဝင်လာတတ်တယ်ပေါ့နော်
ဆိုတော့ဟိုကျွန်တော်ဒီတယ်လေတကယ်တပတ်သက်လို့ရှိလို့ရှိရင်ဝင်ပြီးတော့ဒီစိတ်မျိုးဝင်လာတာတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတူပါတယ်ဟုတ်ကဲ့အရင်တည်းတော့အများကြီးပုံသတိထားပြတဲ့ဟို public page တွေမှာဝင်ပြီးတော့ရေးတာတွေပါတွေမလုပ်တော့ဘူးနော်
ပရိုဖိုင်းအမှန်နဲ့လည်းမသုံးတော့ဘူးကိုယ်ယုံတဲ့ကိုယ်ပရိုဖိုင်းနဲ့မသုံးတော့ဘူးမသုံးတော့ဆိုတာတခြားကြောင့်တော့မဟုတ်ဘူးတခုခုဘာညာဆိုရင်ငါကကာကြီးဒီဘာညာဆိုကိုယ်ကပြေးနိုင်တဲ့ဟိုရှောင်းတိုင်းနဲ့တိန်းနိုင်တဲ့သူမဟုတ်ဘူးလေမျိုးပေါ်မှာပဲကိုကနေရတဲ့သူဆိုတော့အဲ့လိုမပြေးနိုင်ဘူးဆိုတော့အဲ့ဒါမျိုးပြဿနာတက်မှာဆိုးတယ်
တယ်လီနော့ကုမ္ပဏီရဲ့ဆက်သွယ်ရေးဝန်ဆောင်မှုတုံးတဲ့သူတွေအပေါ်ထောက်ခံနိုင်မဲ့နှီးပညာတွေတုံးဖို့အတွက်အာနာသိန်းစစ်ကောင်စီကတယ်လီနော့ကိုဖိအားပေးခဲ့ပြီးမဲ့သူတို့လက်မခံခဲ့ဘူးလို့တယ်လီနော့ကုမ္ပဏီကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုပ်ဆော်ရေးမှုမတ်တင်စာရှင်း
ဒီအနိုင်ငံရေးပါဝါအာဏာကိုပဲတင်လိုက်တာမဟုတ်ဘူးဆိုတော့ဒီစစ်တဲ့ကုလို့ပြောလို့ရတယ်ကျွန်တော်အွန်လိုင်းနေပလက်ဖောင်းနေမှာပါဆိုတော့ဒါအာဏာတင်လိုက်တာပေါ့နော်ဆိုတော့ဒီလိုအနေထားမှာကျွန်တော်အဓိကအဖြစ်ဆိုလူငယ်တွေကိုအဓိကထိတယ်လူငယ်တွေကဒီဒီဂျစ်တယ်မျိုးဆက်တွေဖြစ်တယ်ဒါတွေနဲ့ဖက်ပြီးတော့မွေးလာတဲ့အခါမှာဒီဒီအွန်လိုင်းနေပလက်ဖောင်းနေရာနေတန်ပြန်ကောင်တာတန
ဒီတော့ကံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကန်ပဋိပက္ခဖြစ်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကန်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာအင်တာနက်လိုင်းတွေဖုန်းလိုင်းတွေချက်တောက်နေတာကဖြန့်ငါးပြန့်မှုကိုကျင့်သုံးနေတာဖြစ်တယ်လို့မတင်စာရှင်းလင်းရေးကတုံ့တက်ပါတယ်
ဒီနေရာဒေသကြီးလိုက်မယ်ဆိုရင်ဗာမင်းကလည်းဆိုရင်ဒီစီးပွားရေးလောက်ကအဒီအရေးကြီးတဲ့နေရာဖြစ်ဖြစ်မဖြစ်ရင်ကျွားတို့ဒီဒါပြောရမယ်ဆိုစစ်ရေးအားဖြင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတာတော့မဟုတ်ပုံကန်ထားကြမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ချက်တောင်ချင်အားဖြင့်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီ
ဒီဖုန်းလိုင်းတွေဖြတ်တဲ့ဟာပါသူတို့ထပ်တိုးပြီးတော့ကျင့်သုံးလာတာကျွန်တော်ရခိုင်စစ်ပွဲမှာဒီနေ့ရှာရှာမြင်လာရတယ်မြန်မာနိုင်ငံမှာစစ်တပ်ဟာလူခွေချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာအင်တာနက်ဖြတ်တောက်မှုတွေလုပ်နေတာအရှင်တဲကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါရစေ
ဒီလုံခဲ့တဲ့၃နှစ်ကိုပြန်ကြည့်မယ်ဆိုရင်2014နဲ့2015ခုနှစ်ကတည်းကအင်တာနက်လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတနှစ်နဲ့တနှစ်ပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့အဓိကအဖြစ်အထူးအထင်ရှားဆုံးကမ္ဘာပေါ်ကပါတကယ်အန်အောအားသစရာဖြစ်ရတဲ့ဒီရခိုင်ပြည်နယ်မှာလူတွေတကန်းခွဲနှီးပါပေါ့နော်ဟိုတက်ရောက်မှုရှိခဲ့တဲ့အင်တာနက်ဖြတ်တောက်မှုဖြစ်စရာဒီနှစ်နဲ
ဒီစစ်ရာဇဝတ်မှုတွေကိုကျွလွန်တဲ့အခါမှာအဓိကဒီဖုန်းခွဲခြင်းတွေဆိုရဲ့ရည်ရွယ်ချက်တွေပေါ့နော်ဒါတွေကိုအဓိကမြင်ရတယ်ဆိုတော့ဒီစစ်အုပ်စုကပထမဆုံးအာဏာသိမ်းတဲ့ရက်မှာဆိုလဲလုတ်တဲ့လုပ်ငန်းစဉ်ပထမဆုံးလုတ်တဲ့လုပ်ငန်းစဉ်ကအင်တာနက်ဖြတ်တာပဲပေါ့နော်ပြီးတော့အင်တာနက်ဖြတ်တာလို့နောက်ဖုန်းလိုင်းဖြတ်တာဒါတွေကပြောရမယ်ဆိုရင်ဒီပတ်တန်တစ်ခုလို့ ဒီစီစဉ်မှုနှောင့်နှေးအောင်လုပ်မယ်ဆိုတဲ့ပတ်တံကိုမြင်ရတယ်။အနာသိန်းနဲ့နောက်ဆက်တွဲဖြစ်စင်မှာဆိုရင်လေဒီချစ်ရတီဟာဟိုကြိုကြားကြိုကြားပေါ့နော်လူရင်လူသူတို့ဒီနီလန်တစ်ခုအနေနဲ့အသုံးပြုပြီးတော့ဆောင်ရွက်နေရနေရပါတယ်။ဆိုတော့ဒါဒီတေချာတာကဒီကျွလွန်မှုတွေတစ်ခုခုကြီးကြီးမားမားလုပ်မယ်ဆိုရင်အင်တာနက်ချက်တောက်တယ်။နောက်ဒီအနောက်ရှက်ပေးခြင်းနဲ့လူသူရဲ့ဒီကြောက်အ
Freedom House အဖွဲ့ထုတ်ပြန်တဲ့ Internet လွတ်လပ်ခွင့်ဆိုင်ရာ 2022 ခုနှစ်အစီအစဉ်ခန်းစာအရ ဒီကမ္ဘာလုံးမှာ Internet လွတ်လပ်ခွင့်ကျဆင်းနေတာကတော့ 17 နှစ်ဆက်တိုက်ရှိနေပြီး အစိုးဆုံးနိုင်ငံတစ်ခုက မြန်မာနိုင်ငံဖြစ်နေတာပါ Freedom House အစီအစဉ်အရ online လွတ်လပ်ခွင့်အစီအစဉ်နံပါတ် 1 နိုင်ငံက Iceland နိုင်ငံဖြစ်ပြီးတော့ American က နံပါတ် 12 နေရာမှာရှိပါတယ်ရှင် ကျွန်မဆွေမြတ်မောင်ပါ
ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်တက်တန်ရောင်သတင်းလှအစီအစသင်ကိုဆက်ပြီးနားဆင်ရအောင်ပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမြို့ကြီးတချို့မှာ Global Citizen Live Show ဖြောပြပွဲကျင်းပပြီးကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနွမ်းပမှုလျှော့ချဖို့နှိုးဆော်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လို့ရေကအပန်းဖြေကစားကွင်းကြီးတစ်ခုဖွင့်ပါတယ်ဒီလိုဖြောပြရေးနဲ့အနုပညာသတင်းတူတွေကိုတက်တန်ရောင်သတင်းလှအစီအစဉ်မှာမှတ်အေးတင်လာကြတင်ပြထားပါတယ်ရှင်
Global Citizen ဆိုတဲ့တကမ္ဘာလုံးစုပေါင်းဖြိုပြီးပွဲကျင်းပါတော့ကိုရီးယားကေပော့ကဘာကျော်ဘီတီးအက်စ်အဖွဲ့ကပါမစ်ရှင်တူဒန်ဆိုတဲ့တဲ့ချင်းနဲ့ပါဝင်ဖြိုပြီးခဲ့သလိုပရိသတ်နာမည်ကျော်အဆိုတော်ကြီးအယ်တန်ဂျွန်ကအွန်လိုင်းကနေတိုက်ရိုက်လဲထုတ်လွှင့်ဖြိုပြီးခဲ့ပွဲမှာပါဝင်ခဲ့ပါတယ်ညွှန်းပြမှုစန်ထရယ်ပေါ့ဘန်ဂျင်မှာကျင်းပတဲ့ဖြိုပြီးပွဲကိုတော့ပြည်သက်6တောင်းတက် ပြည်ထောင်နိုင်ငံပါဝင်မျိုးတော်ကပွဲမှာတော့အယ်တန်ဂျွန်ဖြင့်ဘလက်အိုင်ပီစဖွဲ့လဲဖျော်ဖြေခဲ့တာတွေ့ရသလိုအမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်ကပွဲမှာတော့စတီဗီဝန်ဒန်နဲ့ဒမ်မီလိုဘာတိုတို့လည်းပါဝင်ဖျော်ဖြေခဲ့ကြပါတယ်ဒီဂလိုဘယ်စစ်စစ်ကမ္ဘာနိုင်ငံသားဆိုတဲ့ဖျော်ဖြေပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနွမ်းပါမှုကိုတိုက်ဖြတ်ဖို့ဆိ
world because I find myself completely hopeless most of the time about how much people don't care about the world and like where we live and it doesn't
matter. ကျွန်တော်ကအချိန်တော်တော်များများမှာလုံးဝကိုမျောလင်းချက်မဲ့တယ်လို့ခံစားနေရပါတယ်လူတွေဘလောက်တောင်မှကဘာကြီးနဲ့ပတ်သက်လို့ဂီယူမဆိုင်အလင်းမထောက်ဘူးဆိုတာကိုတွေ့နေရလို့ပါကိုနေဆိုင်တဲ့နေရာကဘာမြည်ကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူးလို့ Billie Eilish ကပြောသွားပါတယ်တချင်းပြောပြမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြတယ်လို့နိုင်ငံတကာအတိုင်းဝန်းတဲ့ကမ္ဘာကြီးအနေနဲ့ကမ္ဘာဥရုယာစီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုပ်ဆောင်ကြဖို့လဲတိုက်တွန်းသွားကြတာပါကျော်ဝင်ရိုက်ရအောင်ဆွံ့နှုတ်ထားတဲ့ဗြိတိသမင်းနာဟယ်နဲ့သူရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လည်းနယူးယောက်က Global Citizen ဖြော်ပြဝဲကိုတက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမမြင်မှမှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါတယ
် That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့ဆေးဝါးလုံးလုံးလောက်လောက်ဒီနှစ်ထုတ်ပေးနိုင်ဖို့ယူဆရပါတယ်ဒါပေမဲ့အခုချိန်ထိကာဝေးစည်းတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတွေကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါ။သူနဲ့သူခမွန်ကကျမတို့နှစ်ယောက်ကမ္ဘာကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျန်းကျင်သူတွေကမ္ဘာကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့ ဒီကဘေးယောဂါကြီးအဆုံးတက်အောင်လုပ်နိုင်မှုကြိုးစားနေကြပါတယ်အခုဖြစ်နေတာကတရင်အချက်လက်တွေမှာရွေးမှု စာအုပ်ကြီးတိုင်းကျိုးနေစနေနဲ့အစဉ်စဉ်လုပ်နေကြတာထင်းသားမြင်သားမှုမရှိတာဈေးဝါနဲ့ငွေကြီးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်ပြင်သစ်ကဖြော်ပြပေါ်မှာတော့လူနှစ်တောင်းလောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကရီအယ်ဖယ်မျော်စင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်ပွဲကိုအယ်ဂျန်ဂျွန်ဖြော်ပြပေးခဲ့တဲ့အဖြစ်အမေရိကန်ဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရတယ်လို့ဗြိတိသျှအဆိုတော့အက်ရှူရင်လည်းဘာရီကပွဲမှာဖြော်ပြခဲ့ပါတယ် Global Citizen Life ဖြော်ပြပွဲကို ဘာရီ New York Los Angeles မြို့တို့ဘာရီမြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအနုပညာရှင် 80 လောက်ပါဝင်ပြီးတော့ဖြော်ပြခဲ့တာဖြစ်ပါတယ်ဒီပွတဲကျင်းပခြင်းကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 ဒီကစားကွင်းကြီးဖွင့်လက်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများကြီးသူအားလိုက်ရက်နေ့ဖြစ်ပြီးတော့ဘိုးရီရွာနေတဲ့ဂျာကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတွေကရောက်လာကြတာပါဒီကစားကွင်းကိုလာဖို့လက်မှတ်တွေကိုလည်းပထမတဲ့ပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ်ခိုင်ရှင်ဒီတော့ဒီတိုင်းကျဆုံးဝါရဟာလက်မှတ်ရလို့ကန်ကောင်းသူအက်ဒယ်ဆူကတော့သူလက်မှတ်ရလိုက
ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့ဆောက်လုပ်ပေးထားတာဖြစ်ပါတယ်။ဒီကစားကွင်းဒီမှာကစားစရာ၊စီးစရာမျိုးစုံ၊စားတောက်ဆိုင်တွေ၊ပြကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်။ ယူနီဘာဆယ်ကအခုဆိုရင်အားရှာမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အားရှာ၃နိုင်ငံဖြစ်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာဆိုရင်တော့အခုဟာကသူတို့ရဲ့၅ခုမြောက်ကစားကွင်းဖြစ်ပါတယ်။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။
အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ကိုဗစ်တန်တန်ချက်တွေနဲ့အညီအားလုံးနှာခေါင်းဆီးတွေဝှစ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက်ကိုဗစ်ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ မြောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်နဲ့အထွေထွေညီလာခံမှာတနင်္လာနေ့မိန်ကွန်းပြောကြားဖို့စီစဉ်ထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံကိုစားပြုမိန်ကွန်းတွေကိုမပြောခဲ့ကြပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်စီကိုလက်ရှိအာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကစာတစောင်ပေးပို့ပြီးတော့လက်ရှိတာမတ်ကြီးနေရာမှာမိုဟာမက်ဆူလင်ဆဟင်းကိုအစားထိုးဖို့အမိစင်းတင်သ ဆုံးဖြတ်ပေးမှာပါမြန်မာနိုင်ငံမှာလည်းအလားတူဖြစ်မဲ့ကြုံရတာဖြစ်ပြီးလက်ရှိတမ္မကြီးဦးကျော်မိုးထွန်းရဲ့နေရာမှာစစ်တပ်ကအမြင်စင်းတင်သွင်းထားသူဦးအောင်သူရင်တို့နှုတ်ဘသူ့ကိုရွေးချယ်မယ်ဆိုတော့ကိုကော်မတီကနေအဆုံးဖြတ်ပေးမှာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းန
ဒီကနဲ့တနင်္လာနေ့ဝါရှင်တန်ဒီစီတွေ့ဆုံပြီးထောက်ပြနေနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုကောင်းထည်ဖော်ဖို့အတွက်ထိုင်းနဲ့အမေရိကန်နှစ်နိုင်ငံအတူတကွာလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျ
ပြီးခဲ့တဲ့တင်းနှင်းရင်တွေကဆွေးနွေးခဲ့ကြပါလေ
ဒီနေ့ကျင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကေဗင်ပေါလာတို့ဖြစ်ပါတယ်ရှင်ဗီယိုရဲ့မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00ကနေ့စနေနေ့ထုတ်လွှင့်မယ် ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ32.3 MHz နဲ့9kHz 50ရှင်ကားတို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေဗီယိုရဲ့မြန်မာပိုင်းအစီအစဉ်ကိုအဆင်သင့်အားပေးနိုင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America.